သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ယေရှုခရစ်မူဖာခြင်းဒီဇင်ဘာခရစ်စမတ်နေ့ဟာတိုင်းရင်းသားဒေသအများစုနဲ့ခရစ်ယာန်ဘာသာဝင်တွေရဲ့အထွတ်မြတ်အထာဆုံးကာလတစ်ခုပါ။အာနာမသိငင်ကဆိုခရစ်စမတ်ပွဲတော်တွေကိုတိုင်းရင်းသားဒေသတွေမှာခံခံနာနာပြုလုပ်လေးရှိပါတယ်။2021နောက်ပိုင်းပြည်တွင်းစစ်တွေကြောင့်နေမြေမတည်ငြိမ်ကြတဲ့ကအဲ့ဒီပွဲတော်နေရာဟာလည်းအချင်းချင်းဖျားဝေပြုတဲ့နေ့တစ်ခုဖြစ်တာဖြတ်သန်းနေကြရပါတယ်။ဘိုးတိုင်းနောက်ဘက်ကျန်ကခရစ်ယာန်ဘာသာဝင်တချို့ကတော့ဒီနှစ်မှာဒီဇင်ဘာ25ရက်မတိုင်ခင်ကတည်းကပွဲတော်ရထက်စောပြီးခရစ်စမတ်ကိုကျင်းပခဲ့ကြပါတယ်။အဲ့ဒီဒေသမှာလက်ရှိတိုက်ပွဲမဖြစ်နေပေမဲ့စီးရင်နေပြီးအင်အားလိုအပ်နေတဲ့မြန်မာစစ်တပ်ကကျေးရွာတွေထဲဝင်ပြီးစစ်သားတစ်စုဆောင်းနာတွေလှုပ်ဆောင်နေတာကြောင့်ခရစ်စမတ်ကိုလည်းပွဲတော်ဖြစ်အောင်သာကျင်းပနိုင်ခဲ့တယ်လို့ဘကူးတိုင်းနောက်ဘက်ကျန်ကျေးရွာတခုကခရစ်ယာန်ဓမ္မဆရာတဦးကပြောပါတယ်
။ဘာသာရေးပွဲတွေကိုကိုလုံးကတော့ရှိနေတဲ့အချိန်ကကြည့်လို့နေတာဘာလို့လဲဆိုတော့မဲခိုင်းနေတယ်ဆိုတော့ကျွန်တော်တို့ဒီစနေနေ့ညသောအဖြစ်ညပိုင်းပဲညနေစောင်းညပိုင်းပေါ့နော်လောက်ကြတော့ညားတယ်ဟိုညနေဘက်ကျတော့ညဘက်ကျတော့လူသက်ဆုံးတယ်ပျော်ရွှင်ဝင်လို့တော့အခုကကျတော့ညနေစောင်းတာနဲ့အချိန်ကကောင်းလို့လို့ကျွန်တော်နေကင်းလောက်တာတော့မှပဲခိုင်းတယ်လွတ်လွတ်လပ်လပ်ရှိလို့ဟိုသူ့လာနေလာမယ်ဆိုအတွေ့ရရှိနေခါတော့စိတ်ကျဉ်ကျတာပေါ့ခါတိုင်းနှစ်လောက်ကြော်တလောက်တော့လည်းပဲစီကမလွတ်လပ်ဘူ
းမြန်မာနိုင်ငံထဲမှာအခုနှစ်ခရစ်မတ်ပွဲတော်ဖြတ်သန်းကြပုံတွေကဒေသတစ်ခုနဲ့တစ်ခုမတူတော့တဲ့အခြေအနေပါစစ်ကောင်စီတပ်တွေစီရင်နေနေတဲ့တချို့ဒေသတွေမှာတော့ခရစ်မတ်ပွဲတော်တန်တွေကပုတ်ခမ်းနားလာနေပြီလို့ဆိုနိုင်ပါတယ်လက်ရှိမှာစစ်ကောင်စီကနိုင်ငံကျွမ်းကမြို့နယ်86ခုကိုလက်လွတ်ဆုံးရှုံးထားရပါပြီအဲ့ဒီတွေကကြိုင်းသားလက်နဲ့ကင်တွေထင်းချုပ်ထားတဲ့ဒေသတချို့မှာတော့ဘာသာရေးပွဲတော်တွေကိုပြန်လည်ကျင်းပလာတာတွေရှိလာပါတယ်။2021ဒီဇင်ဘာတုန်းကကရင်ပြည်နယ်မြရီတောင်ပိုင်းလေးကစ်ကော်ဒေသမှာစစ်ကောင်စီတပ်တွေနဲ့တော်လှန်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့ခြင်းခရစ်စမတ်နေ့မှာတင်စစ်တပ်လေးဆောင်ပုံးကျဲတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ50နီးပါးသေဆုံးခဲ့ရပါတယ်။အဲ့ဒီနေ့မှာတင်ဒေသခံထောင်ချီထွက်ပြေးကြရတာကြောင့်ခရစ်စမတ်ဆိုတာဘာမှမသိဖြတ်သန်းကြရတဲ့အချိန်တစ်ခုပါ။အဲ့ဒီနောက်နှစ်တွေဖြစ်တဲ့2022နဲ့23ဒီဇင်ဘာကာလတွေမှာတော့စစ်ဆောင်စခန်းမှာနေကြရင်စိုးရိမ်မှုတွေကြောင့်လည်းခရစ်စမတ်ပွဲကိုအချင်းချင်းကျင်းပဖြတ်သန်းခဲ့တယ်လို့ခရစ်ယာန်ဘာသာရေးဆရာတချို့ကဆိုပါတယ်ဒီနှစ်မှာတော့အဲ့ဒီဒေတာကစစ်ကောင်စီတပ်စခန်းကုန်းတချို့ကိုတော်လိုက်ရေးတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တာကြောင့်ဒေတာကန်ခရီးရန်တချို့ဟာအရင်နှစ်တွေကတည်းကခရစ်စမတ်ပွဲကိုပြပြပြင်းကျင်းပလာနိုင်တယ်လို့ဖလူးဒေတာလူငယ်တာဝန်ခံဆရာစောကပြောပါတယ
်နိပောင်းဒီကတော့အဲ့ဒီအကြောင်းတရားနဲ့ပဲကျင်းပတာဖြစ်စီပေါ့နော်အဲ့ဒါတော့ဝန်နေတာပေါ့နော်ချို့လူကကြီးကြီးကျယ်ကျယ်လှုပ်ချင်ရမလားခရစ်စမတ်ပွဲဆိုကြီးကြီးကျယ်ဒါမဲ့လှုပ်မရေဘူးဒီတည့်ကြတော့လှုပ်ရေတယ်လို့ပြောတယ်ဒါမဲ့တခုကတော့နေနေတော့အချိန်ဘယ်လိုပြောလဲ ready တအား ready မဖြစ်တယ်လို့ပါပြောလဲဆိုတော့အချိန်ကတိုသေးလို့လည်းတိုတယ်တချို့လူတွေတော့မှအဲ့ဒီရွာတွေကိုပြန်မရောက်တာရှိသေးတယ်ပေါ့နော်ညာရောက်လာဖို့အစင်ပြင်းရှိတဲ့လူလည်းရှိတယ်တိုတော့မကျင်းပရတဲ့အကြတော့ပျော်ရွှင်မှုတွေအများကြီးတုံ့ဆုံမှုဖြစ်တယ်ပေါ့နော်အလုတ်ချင်တာဖြစ်ချင်တာလေးမလုတ်ဖြစ်တဲ့အခါကျတော့ဝန်နေမှုတို့အဲဒီစိတ်မပျော်တာအများကြီးတော့ခံစားမိတယ
်မြန်မာနိုင်ငံမှာဗုဒ္ဓဘာသာပြီးရင်ခရစ်ယာန်ဘာသာဟာယုံကြည်သက်ဝင်အများဆုံးဖြစ်တဲ့ဘာသာတစ်ခုပါ2014ခုနှစ်လူဦးရေတကောက်စင်းအရာနိုင်ငံကျွမ်းမှာဗုဒ္ဓဘာသာဝင်ဦးရေ 89.9 ရာခိုင်နှုန်းခရစ်ယာန်ဘာသာဝင်က 6.2 ရာခိုင်နှုန်းအစ္စလာမ်ဘာသာဝင် 4.3 ရာခိုင်နှုန်းနဲ့ဟိန္ဒူဘာသာဝင် 3.8 ရာခိုင်နှုန်းရှိတယ်လို့ဖော်ပြချပါတယ်အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့် USCIRF အဖွဲ့ရဲ့အခုနှစ်အောက်တိုဘာထုတ်ပြန်ချက်အရာတော့မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အခြေအနေဆက်လက်ဆိုးရွားနေတယ်လို့ဆိုထားပါတယ်။ အဲ့ဒီအစီရင်ခံစာမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျဆက်လက်ချိုးဖောက်နေပြီးပြည်တွင်းပြည်ပခါတွေအရှိန်မြင့်လာတာဟာဘာသာရေးလွတ်လပ်ခွင့်ကြမှာမဟုတ်လွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်ကိုအပြုသဘောမဆောင်တဲ့အကျိုးသက်ရောက်စေတယ်လို့ဖော်ပြထားပါတယ်။ကြအပြင်အမေရိကန်နိုင်ငံသားရေးဌာနကလည်းမြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံအဖြစ်သတ်မှတ်ထားတာကိုဖော်ပြထားတာပါ။အနာသိမ့်ပြီးနောက်စစ်ကောင်စီအပါအဝင်စစ်တပ်ထောက်ခံသူတွေဟာခရီးရန်ဘာသာဝင်တွေကိုအတိတ်ကပြစ်မှတ်ထားလာတယ်လို့ပြည်ပကဆိုင်ရာလေလာသူတွေကလည်းသုံးသပ်ထားပါတယ်။အထူးသဖြင့်ခရီးရန်ဘာသာဝင်အများဆုံးရှိတဲ့ KIA နဲ့ KNU နဲ့မြို့တွေမှာပြည်မကဗမာလူငယ်တွေကိုစစ်ကောင်စီကိုတော်လှန်ဖို့စစ်တပ်နဲ့ပေးတာတွေဟာဗုဒ္ဓဘာသာရှင်တိုက်ခိုက်စေတယ်ဆိုပြီးစစ်တပ်အတဝိုင်းကတစဉ်အွန်လိုင်းမှာဆွတ်ဆဲဝါဒဖြန့်နေတယ်လို့လူငယ်ငင်းချင်းလုံချုံရင်းနဲ့လူနည်းစုအရေးကိစ္စတွေဆောင်ရွက်နေတဲ့ကိုခန့်သူကဆိုပါတယ
်ခုလောလောဆယ်အခြေအနေကလောလောဆယ်ကိုယ်ွယ်ကွင်းကိုကန့်တတ်တဲ့အခြေအနေမဟုတ်ဘူးပေါ့နော်ဒီလောလောဆယ်ကိုယ်ွယ်ကွင်းတန်းကျော်တယ်ရက်တီပိုင်ကွင်းကိုပဲကျွန်တော်တို့ထပ်ပြီးတော့ဒီဘယ်လိုခေါ်မလဲလောလောဆယ်အသက်ရှင်ကွင်းလို့ပုံစံမျိုးပါထိခိုက်လာတာရှိတယ်ပေါ့နော်ဥမာအဖြစ်ကျွန်တော်ဝါရပြန်တဲ့အချိန်မှာဒီကောင်းတွေကိုတတ်ဒီနေရာကိုပဲဥမာ green ဆိုရင်ဒါခရီးရန်နေရာတွေပုံကျဲပြလိုက်သူတို့တွေကိုပြီးသွားတယ်ဆိုရင်မြို့ပေါ်မှာရှိတဲ့လူတွေတတ်ပေါ့နော်ဒါမျိုးတွေလည်းအဲလိုဝါရပြန်တယ် TikTok အရင်ကျန်းတယ်ပေါ့နော်ငိုတယ်ဟိုကချမ်းနေရတယ်မတူပြီးသွားရင်ခိုင်းနေဒီဒီဟိုကနေပေါ့နော်ကျွန်တော်တို့အေးနဲ့စစ်ဖြစ်နေတဲ့ချိန်ဒီကာလတွေမှာစစ်တပ်ကအထိနာလေးလေအဲရန်ကုန်မှာရှိတဲ့ရခိုင်မျိုးမဲရခိုင်ရန်ကုန်မှာရှိတဲ့ရခိုင်စားတောက်ဆိုင်တွေဝင်သိမ်းကိုဖျက်ဆီးပစ်လို့ဒါမျိုးတွေအဲလိုမျိုးသွေးထိုးလုံဆောင်မှုတွေအများကြီးဟိုတွေ့ရတယ်ပေါ့နော်
ဒီလိုဖြစ်စင်နေတာမကအနာသိမ့်မိနောက်ပိုင်းမြန်မာစစ်တပ်ကသာသနာနယ်မြေတွေကိုစစ်ရေးအတွက်အသုံးချရုံမကပဲတပ်စခန်းတွေဖြစ်အသုံးပြုခဲ့တယ်လို့အပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင် ICJ က2023ခုနှစ်မှာအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာမှာမြန်မာစစ်တပ်ကပြည်နယ်နဲ့တိုင်းစစ်နယ်ခုအတွင်းကဘာသာရေးအဆောက်အအုံပေါင်း110ထက်မနည်းကိုဝင်ရောက်စခန်းချခဲ့တယ်လို့ဖော်ပြထားပါတယ်။2021ကနေပြီးခဲ့တဲ့နှစ်ဧပြီလအတွင်းဗုဒ္ဓဘာသာဘုန်းကြီးကြောင့်ခရစ်ယာန်နဲ့အစ္စလာမ်ဘာသာရေးအဆောက်အအုံတွေအပါအဝင်သာသနိကအဆောက်အအုံပေါင်း200နီးပါးတိုက်ခိုက်ဖျက်ဆီးခံခဲ့ရတယ်လို့လည်း ICJ ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။တစ်ဖက်မှာလည်းအခုနှစ်ဒီဇင်ဘာမှာစစ်ကောင်းဆောင်မင်းအောင်လိုင်းကရန်ကုန်တိုင်းပို့ထောင်မြို့နယ်ကစိန့်မေရီကာသီဒရယ်ဘုရားကျောင်းကကျင်းပတဲ့ခရစ်မတ်ကျေးဇူးတော်ချီးမွမ်းပွဲကိုတက်ရောက်ခဲ့ပါတယ်။အဲ့ဒီလိုတက်ရောက်တဲ့အချိန်မှာနိုင်ငံရေးအရတောင်းဆိုလိုတာတွေကိုလက်နက်ကင်လမ်းစဉ်နဲ့မဟုတ်ဘဲတွေ့ဆုံဆွေးနွေးအဖြေရှာတဲ့ဤနဲ့သာဖြေရှင်းရမယ်လို့ပြောဆိုခဲ့ပါတယ်။စစ်ကားဆောင်ရဲ့ပြောဆိုချက်တွေဟာဘာသာရေးကိုလက်နက်အဖြစ်အသုံးချဖို့သာဖြစ်ပြီးအပြောနဲ့လက်တွေ့ကြလာမှာမဟုတ်ဘူးလို့ပြောလာသူက Duty Fire of Diversity Network ရဲ့လူမှုကွန်ရက်သူတေသီတူပါ
အာနာရှင်နေသည်ဘလောက်ပဲဘာသာရေးကိုခုထုံးလုပ်ပြီးတော့သူတို့ဒီဘာသာရေးထားပါတော့ဗုဒ္ဓမြတ်နိုင်ငံမှာဆိုရင်တော့ဗုဒ္ဓဘာသာပေါ့ဗုဒ္ဓဘာသာအပေါ်မှာဘလောက်ထိဟိုရိုသေလေးမြတ်တဲ့မင်းကောင်းမင်းမြတ်တွေဖြစ်တယ်ဘလောက်ထိကုသိုလ်ကောင်းမှုပြုလုပ်တဲ့သူတွေဖြစ်တယ်ဆိုရယ်ပုံစံကိုဘလောက်ပဲဖော်နေဖော်နေအာနာရှင်ဒီအာနာရှင်ပဲဖြစ်တဲ့အတွက်သူတို့ဒီဘာသာရေးကိုလက်နက်တစ်ခုလိုမျိုးသာသုံးနေရဖြစ်တယ်သူတို့ဘလောက်ပဲဟိုမင်းကောင်းမင်းမြတ်ဗုဒ္ဓဘာသာတရားတော်နဲ့အညီမင်းချစ်တရားနဲ့အညီအုပ်ချုပ်နေတဲ့မင်းကောင်းမင်းမြတ်တွေလို့ဘလောက်ပဲပုံဖော်ပါစေအောင်တော့သူတို့ဒီဟိုသူတို့ရဲ့အာဏာကိုထိပါလာမယ်ဟေ့ဆိုလို့ရှိရင်ဘဲဘာသာကိုမှမကြည့်ပါဘူးမငဲပါဘူးဘုန်းကြီးကျောင်းဆိုတာလည်းသူတို့မသိဘူးဘုရားကျောင်းကံဆိုတာလည်းမသိဘူးဟိုဗုဒ္ဓဘာသာသူတို့ဗုဒ္ဓဘာသာမင်းကောင်းမင်းမြတ်တွေပါလို့ကြွေးကြော်ခဲ့ကြွေးကြော်နေနေတော့မှသူတို့အာဏာကိုထိပါဖို့ဆိုလို့ရှိရင်ဘုန်းကြီးကျောင်းတို့ဖခင်ဖခင်တို့တော့မှတိုက်ခိုက်ဖို့ဝင်မလေးတဲ့အာဏာရှင်ဟာတခြားဘာသာကြားတွေဖြစ်တဲ့ခရစ်ယာန်တို့လိုမျိုးဟိန္ဒူဘုရားကျောင်းတွေလိုမျိုးဒီဟိုအစ္စလာမ်ဘုရားကျောင်းတွေလိုမျိုးဆိုရင်ပို့ပြီးတော့ဆိုးပါတယ်ဒီလူတွေကိုသူတို့ဒီတိုက်ခိုက်ဖို့အတွက်ဘယ်တော့မှဝင်လေးမှမဟုတ်ပါဘူး
ဒီလိုဘာသာရေးကိုစစ်တပ်ကခေတ်အဆက်ဆက်အသုံးချပြီးပြည်သူအချင်းချင်းကြားပြိပခါတွေဖြစ်အောင်တွေးခွဲဖန်တီးခဲ့တဲ့တမယိုကျနီးဗျူဟာကိုပြည်သူတွေကအခုနေဦးတော်လိုက်ရေးမှာပို့သတိပြုနိုင်ခဲ့ပါတယ်။ဒါကြောင့်ဒါဟာမအောင်မြင်တဲ့နီးဗျူဟာတစ်ခုဖြစ်တယ်ဆိုတာကအခုခရစ်စမတ်ကာလပါဝင်ဆင်နွှဲနေတဲ့ဘာသာပေါင်းစုံကပြည်သူတွေကတက်တေးပြလို့နေပါတယ်။စစ်ကောင်စီအုပ်ချုပ်မှုရန်နေရာမတက်ရောက်ကြတဲ့ဆရာစောတို့ကရင်ပြည်နယ်ဖလူဒေသအပါအဝင်ကရင်ပြည်ချင်းပြည်နယ်နဲ့ကချင်ပြည်နယ်ကဒေသတချို့မှာတော့ဒီနှစ်ခရစ်မတ်ကို24ညတကောင်ရံကလေးကဖျားရှင်ကိုအတန်တွေနဲ့ကျူဆူခဲ့ကြပါတယ်ခရစ်မတ်နေ့မှာဒီလိုခရစ်မတ်အကျိုးဖျားဝတ်ပြုတာတွေဒါမကလက်ဆောင်တွေမဲဖောက်ပေးတာအားကစားပြိုင်ပွဲပျော်ပွဲရှင်ဝဲတွေနဲ့အရင်နှစ်တွေတည်းပုံမှုစီကားစားဖြတ်သန်းလာနိုင်ကြတာပါ และสิ่งที่ยินดีในช่วงมาส่งยังเลยใจเปลี่ยนไม่ยินแต่เต็มไปไหมแม้เสียงอยู่ในเรื่องการที่ได้กันที่ชูการ์ดคริสต์มาสก็ยังนึกถึงเทปปูบีปีลูกนั่งกันราจาเปลี่ยนเสียงเปลี่ยนหนึ่งในตุลุมยานาริฮาจีลินลูนิบาร์เลยนี่เป็นเรื่องอ่ะแต่ต้องเสียใจเว้ยแม้เสียงที่ได้กันอยู่ที่มีตัวการ์ดตุ๊กเพื่อนตั้งยาร์ดที่นี่คริสต์มาสปีที่ตั้งกูอ่ะคุณลูกสบายเลย
บุลูกยอมเลยท่าครีนทายมาเอาเลยลูกทายที่เด็กคริสต์มาสก็เปลี่ยวเราไม่นี่ก็เราดิลูตายเราไม่ยินจันทร์เจ้าเจ้าเนี่ยเวียเจ้าลีตัวเตะไล่ยันลาไล่ดิลูเว้ยเจ้าเต็นยาไปแม่เนี่ยจะชิลิบาลิสูเล่าเว้ยยินดีกับเจ้าเราไม่เล่าเพียงเจ้าเต็นเราเจ้าเนี่ยเต็นยาเลยโอ้ขนาดใจเลี้ยงเพียงฮีเวลามาลากระจายท่าฮีเวลโอ้เป็นเล่นจีทุลามาลาอันนี้เจ้าเนี่ยเราเนาะที่เด็กก็จะดิเพสุตโตเลี้ยว
จริงๆถ้าสายย้ายกว่าอะไรเลยลูแล้วเมื่อสักตัวเยี่ยงเดียวหนูหนูยังจะย้ายอะไรอ่ะสาวย้ายกว่าอะไรดีตอนนี้ประมาณนั้นเนี่ยปูยิงเช่นตัวอะไรเดิมล่ะยิงเช่นอะไรเรื่องเบาๆเรื่องมีว่าปูวิ่งเข้าไปในถ้าสายว่าใส่ชาลูบ่เนาะตอนนี้ใส่ชาลูลูกพี่ตัวสุดท้ายอันนั้นเดี๋ยวมีน้าลินิบาใส่ตรงนี้อะไรคริสต์มาสเปิดโรกาลาฮ่าโฮดิซาดิซาสิกาซาปิลาบิสุรากู อีกหนึ่งเนี่ยพี่อาชิงคุณแต่ยังช่วยอะไรคริสต์มาสเช่นที่สุดแต่หนูก็ตัดใจช่วยลูกนี่บ้างสิ่งสิ่งเกิดขึ้นในที่ดาริมาร์โรส่วนใหญ่สิ่งที่เนี่ยพัฒนาเยี่ยมเรื่องกูจิบันนิจายาโรสูบิเม่ที่ต่างกันนี่เนี่ยมีอะไรจะยังจีการ์โรยังเทปโปลินเลลูลานีรับบ้างที่เรียนสามาโกตั้งลิงค์กับเปโปชาราพิบาริง SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်းFacebook ကိုလိုက်လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကိုFacebook မှာရှာကြည့်နိုင်ပါတယ်ရှင်
Tamiyutrin Samarigo po nasin luwala Apple Podcast Google Podcast Spotify to mo Timbeniya phiphi ya yure podcast ka ni ba